အောက်တိုဘာ9ရက်ညပိုင်းကစလို့မိုးအဆက်မပြတ်ရွာသွန်းပြီးပဲခူးမြစ်ရေတက်လာတဲ့အတွက်ပဲခူးမြို့ဟာနှစ်ပေါင်း60ကျော်အတွင်းအစိုးရအုံရေကြီးမှုနဲ့ကြုံလာရတယ်လို့တမျိုးလုံးတိုင်းတာနဲ့ရေပေးကြုံတွေ့နေရတာပါအရင်ကအနေပိုင်းရက်ကွက်တွေသာရေဝင်ပေမဲ့အခုအခါမှာတော့မြို့ရဲ့အဓိကလမ်းမကြီးတွေအထိရေတွေဝင်ရောက်လာတဲ့အတွက်မြို့ရဲ့80ရာခိုင်နှုန်းနီးပါးရေမြုပ်နေတာလည်းဖြစ်ပါတယ်လက်ရှိချိန်မှာတော့ရေပေးကယ်ဆယ်ရေးစခန်းတွေကိုမြို့ရဲ့နေရာတော်များများမှာဖွင့်လှစ်ထားပြီးလူ 9,000 လောက်လာရောက်ခိုလုံနေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ကယ်ဆယ်ရေးဆောင်ရွက်နေသူတို့ကအခုလိုပြောပါတယ
်9,000ကျော်လောက်ရှိနိုင်တယ်။ဒါပြလို့လည်းဆိုတော့နှစ်လေးပေါ့နော်အထက်ကကျောင်းရှိတယ်။အဲ့ဒီအထက်ကကျောင်းမှာရေပိဒုက္ခပဲအလုံးပေါင်း900လောက်ရှိတယ်ဒီကျောင်းထဲမှာတော့တနေရာထဲမှာတော့900လောက်ရှိတယ်ဆိုတော့ဒီလိုလက္ခဏာနဲ့ဘုံကျောင်းပေါင်းက5,000 6,000လောက်ရှိတယ်လေ။အများကြီးတော့အဲ့ဒီ4,000နဲ့5,000ကျားမှာတော့ကောင်းနေများတွေမှာရောက်နေကြပြီးခေါင်းလုံးတော်တော်များတော့အခုတမျိုးလုံးပြများ80ရာခိုင်နှုန်းကရေမြုပ်သွားတာဖြစ်တဲ့အတွက်နောက်ဆုံးဈေးဝယ်ဖို့ကအစအကုန်လုံးအထက်ထဲရှိသွားပြီးဈေးတွေတွေကအစဒုက္ခရောက်နေတဲ့အတွက်အကုန်လုံးပတ်စံရှိရင်တော့ပဲဝယ်စားလို့မရတဲ့အခြေအနေဖြစ်တယ်စားရတော့ရေပေါ်တော့အထက်ထဲကဖြစ်နေကြပြီးလို့ဆိုတော့တို့တော့
ရေဘေးကယ်ဆယ်ရေးစခန်းတွေမှာခေါင်းလုံးနေရသူတွေအပြင်နှစ်ထပ်အိမ်နဲ့နေထိုင်ရသူတွေကလည်းရေဘေးကယ်ဆယ်ရေးစခန်းတွေကိုမသွားပဲသူတို့နေအိမ်တွေပေါ်တတ်မှနေထိုင်ကြပေမဲ့ဒုက္ခကြုံတွေ့နေရတာကြောင့်အခုဆိုပဲခူးမှာရေဘေးတင့်ပြည်သူကတောင်းကြော်ရှိနိုင်တယ်လို့ကယ်ဆယ်ရေးဆောင်ရွက်သူတွေကပြောပါတယ်ပြည်တွင်းသတင်းဌာနတွေမှာတော့ရေဘေးရှောင်သူဦးရေ9600ကျော်ရှိပြီးကယ်ဆယ်ရေးစခန်း22ခုဖွင့်ထားတယ်လို့ဖော်ပြထားပါတယ်နေပေါင်း60ကျော်အတွင်းမကြုံစဘူးအစိုးရအုံရေးကြီးတာဖြစ်တဲ့အတွက်ကယ်ဆယ်ရေးသွားရေးလာရေးအတွက်လှေမလုံလောက်တာတွေကြုံတွေ့နေရပါတယ်ဒါအပြင်အော်တိုဝါ10ရက်မနက်ပိုင်းမှာတော့ဆိုရှယ်လစ်14လမ်းမှာရေနစ်နေတဲ့ရုပ်အလောင်းတစ်လောင်းတွေ့ရှိတယ်လို့ဝန်ရံမှုလူမှုကယ်ဆယ်ရေးအသိဥက္ကဋ္ဌကိုထွန်းမြတ်ညွန့်ကအခုလိုပြောပါတယ်
။ဒါကျွန်တော်မှာခက်ခဲရတော့ဘူးကလေးပေါ့ဗျာကလေး။ဘာလို့ဆိုလေရဟိုဆက်အဲ့ဒါဆက်တဲ့လက်ကလည်းလှော်လို့အဆင်ပြေတော့အဲ3နိုင်နေရှိတော့အားလုံးပူရောဆက်ပြေသွားလိမ့်မယ်ဗျာ။ကျွန်တော်ဝင်ဖို့ကြလဲနေရာမလောက်ဒါပေမဲ့ဒီကလူတွေသွားလာဟိုကျွန်တော်ပူရောကြလဲနေရာမလောက်ဆိုတော့ခါကြောင်နောက်နေ့ပြောရမှာပေါ့ဗျာ။ဒုက္ခဆုံးကတော့ကျွန်တော်ခိုင်ဘော်ဒီကောင်တို့ကြောဆယ်ပြီးအဖေပို့လိုက်တာပဲ။အော်ရင်းနှစ်လို့တည်းတော့မတင်နဲ့ကျွန်တော်တွေ့ရချိန်မှာဒါသူမပုတ်သေးဘူးဆိုတဲ့ခါကျတော့ဒါသူဘလူပုံစံနဲ့ဟိုရင်းနှစ်ဝါလဲဘလူကောင်မဘလူမသလားတင်နေလဲတော့ကျွန်တော်လည်းမခံမတတ်ဘူ
း။မွေးရသွုံးပြီးမြေးတက်လာတဲ့အတွက်ကားလမ်းနဲ့ရထားလမ်းရေကျော်သွားပြီးလမ်းဖန်းဆက်သွယ်ရေးတွေလည်းပြတ်တောက်သွားကတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်။ဘကိုးမြို့တွေကနေဖြတ်တန်းသွားတဲ့လမ်းမိုင်းတွေပြတ်တောက်သွားတဲ့အတွက်ကုန်စည်စည်းစိမ်မှုတွေမပြတ်တော့စေဖို့အမြန်လန်းကိုခိတ္တအသုံးပြုခွင့်ပြုထားပါရယ်လက်ရှိအချိန်မှာတော့မီးတက်တက်ဖွဲ့အပြင်ပရာဟိတတင်တွေကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပြီးရေလက်မအနေငယ်ကြာသွားတာရှိပေမဲ့ပကိုးမြစ်ဟာစိုးရင်ရေမှတ်အထက်မှာရှိနေသေးတယ်လို့အနေပိုင်းနေထိုင်သူတွေအနေနဲ့တတိထားကြဖို့မိုးစလကထုတ်ပြန်ထားပါရယ်